ဘယသုတ်ဒေသနာတော်မှာသမာတာပုဋ္ဌိကဘေးအမာတာပုဋ္ဌိကဘေးလို့ဘေးကြီးနှစ်မျိုးမိရားခဲ့သမာတာပုဋ္ဌိကဘေးဆိုတာမိဘနဲ့သာသမီတူဦးတူကဲတင်လို့ရတဲ့ဘေးတဲ့အဲ့ဒီဘေးတွေမကြမရောက်ရအောင်ဒီဘေးတွေမှကဲတင်နိုင်တယ်တဲ့အဲ့ဒါသမာတာပုဋ္ဌိကဘေးအဲ့ဒီသမာတာပုဋ္ဌိကဘေးရဲ့၃မျိုးရှိတယ်တဲ့ထို့တူပဲအမာတာပုဋ္ဌိကဘေးဆိုတာလည်းရှိတယ်အမာတာပုဋ္ဌိကဘေးဆိုတာမိဘနဲ့သာသမီဘယ်သူကမှဘယ်သူကိုမှကဲတင်လို့မရတဲ့ဘေးမြတ်စွာဘုရားတောင်မြတ်စွာဘုရားရဲ့မိဘမပျက်စီးအောင်မကဲတင်နိုင်ဘူးယန္တာရှင်မြတ်ကြီးတွေတောင်သူတို့ရဲ့မိဘဆင်ညွညာတကမပျက်စီးအောင်မသေးကြေးအောင်မအိုးအောင်မနာအောင်မကဲတင်နိုင်ဘူးဒါကြောင့်အဲ့ဒါလို့ဘသူဘသူကမှကဲတင်လို့မရတဲ့ဘေးကလည်းသုံးမျိုးရှိတယ်တဲ့အဲ့ဒါကိုအာမာတာပုဋ္ဌိကဘေးခေါ်တယ်အမိနဲ့သားသားနဲ့အမိအချင်းချင်းကဲတင်လို့ရတဲ့ဘေးကသမာတာပုဋ္ဌိကဘေးအမိကလည်းသားကဲလို့မရသားကလည်းအမိကဲလို့မရဘသူကမှဘသူကိုမှကဲလို့မရနိုင်တဲ့ဘေးကသုံးမျိုးရှိတယ်တဲ့သမာတာပုဋ္ဌိကဘေးအမိနဲ့သာအချင်းချင်းကဲတင်လို့ရတဲ့ဘေးသုံးမျိုးဆိုတာတခြားမဟုတ်ဘူးတဲ့မီးဘေးရေဘေးတခိုးဓမြသဘုံဘေးတဲ့အဲ့ဒီဘေးသုံးမျိုးကတော့အမိကလည်းသားကိုကဲတင်နိုင်ရဲ့ကာကွယ်နိုင်တဲ့သားကလည်းအမိကိုကဲတင်နိုင်တဲ့ကာကွယ်နိုင်တဲ့လူရင်းကတော့တူတူကဲတင်နိုင်ကာဝယ်နိုင်တဲ့ဘေးကြီးမျိုးတဲ့မိလောင်နေဆိုလို့ရှိရင်မိတဲ့ကလော့အောင်ပြေးလို့ရတယ်မလောင်တော့ဘူးရေကြီးတယ်ဆိုလို့ရှိရင်လည်းပဲရေမကြီးတဲ့ကုန်းမြင့်အရာကိုသွားနေဒီဘေးမရောက်တော့ဘူးတခုဓမြသဘုံဘေးဆိုတာကလည်းပဲဒီဘေးတွေရောက်တယ်ဆိုအဲ့ဒီဘေးတွေမရောက်တဲ့အစိုးရအာဏာစက်ပြန့်နှံ့တဲ့နေရာသွားနေလိုက်အဲ့ဒီဘေးမရောက်တော့ဘူးအဲ့ဒါလို့တူးနဲ့တူးကဲတင်လို့ရတဲ့ဘေးတွေတဲ့မိဘေးရေဘေးသဘုံဘေးအဲ့ဒါတွေကိုသမာတာပုဋ္ဌိကဘေးလို့ခေါ်တယ်ဘယ်သူဘယ်သူမှကဲတင်လို့မရတဲ့ဘေးကတော့အမာတာပုဋ္ဌိကဘေးအဲ့ဒီဘေးကတော့ဦးဘေးနာဘေးသေးဘေးဘသူဖြစ်ဖြစ်တန်တဝါလူရဲလို့ဖြစ်လာမွေးဖွားလာပြီဆိုလို့ရှိရင်တဖြည်းဖြည်းတဖြည်းဖြည်းဦးတော့တာပဲမအိုးအောင်လှုပ်လို့မရဘူးမအိုးအောင်လှုပ်လို့ရကြပါမလားရတယ်ဆိုလို့ရှိရင်အကုန်လုံးအပြိုလေးတွေဖြစ်နေမှာပေါ့မဟုတ်လားအကုန်လုံးပြိုကျင်ကြတာမဟုတ်လားအမျိုးသားကလည်းပြိုကျင်တာပဲအမျိုးသမီးကလည်းပြိုကျင်တာပဲဘယ်သူမှမအိုကျင်ဘူးမအိုအောင်လုပ်လို့ရလားဒါပေမဲ့တချို့ကြိုးစားတာမရှိဘူးလားမအိုအောင်ဘယ်လိုကြိုးစားဖြူနေတဲ့သပင်မဲအောင်ဆေးမဲတုတ်တယ်မလားမဟုတ်လားအဲ့တော့ပြိုရောလားအဲ့ဒီစေမေကဘယ်လောက်ကြာခံတော့အလွန်ဆုံးတစ်လပဲကြာခံတယ်တော်ကြာကြာပြန်ဖြူတာပဲတခါမြတ်တခါတခါမြတ်တချို့မြတ်မျက်လက်ပြသလိုပဲအခုလာပြီဆိုသပင်နေမဲလို့မလေးနုပြုတ်နေတာနောက်နှစ်ရက်သုံးရက်လောက်လာတဲ့အခါကျတော့အိုးသွားပြီဖြူပေါ့ဆိုးထားတဲ့ဆေးတွေကပြက်ကုန်တော့တခါတချို့လှုပ်သေးတယ်မအိုးအောင်kidney plastic surgery တဲ့တွန့်နေတဲ့အရေးတွေကို မတော့အောင်နဖူးပဲဆွဲဘေးပဲဆွဲဆွဲပြီးတော့အဲ့ဒီမှာမှပလတ်စတစ်နဲ့အကုန်အုပ်ထားလိုက်တယ်အသားသေးသွားတဲ့အခါကျတော့မတွန့်တော့ခုနတွန့်နေပြီးပျောက်သွားအဲ့တော့တွန့်နာတွေတော့ပျောက်ပါရဲ့မျက်နှာကဘာဖြစ်နေတော့ကြောက်ရုပ်ပလတ်စတစ်ရုပ်ဖြစ်မနေဘူးလားပြောင်းထင်းနေနဲ့ဟုတ်ကဲ့လားအဲ့တော့လှုပ်လို့ရသလားမရပါဘူးမရပါဘူးဘယ်လိုမှမရဘူးတဘာဝကိုသူ့တဘာဝကဖြစ်လာပြီဆိုတဖြည်းဖြည်းတဖြည်းဖြည်းရင့်ရောအိုမင်းရနောက်ဆုံးကြပြည့်ရဒါသူ့တဘာဝပဲတဘာဝပြန်လှန်တော်လှန်လို့မရဘူးဒါကြောင့်အိုခြင်းဆိုတာမအိုပါလို့တောင့်တာဆိုရကိုမရပြီဇရာဓမ္မမာဇီတိအလဗဏိယံဌာနံသမဏေနဝါပြမဏေနဝါဒေဝေနဝါမာရေနဝါကေနစီဝါလောကသမိန်ဇရာဓမ္မအိုရတဲ့သဘောကိုမာဇီတိမအိုပါစေနဲ့ဟူ၍သမဏေနဝါယဟန်သည်တော်၎င်းဗျမဏေနဝါပုံနာသည်တော်၎င်းမာရေနဝါမာနတ်သည်တော်၎င်းဗျံမှုနာဝါဗျမာသည်တော်၎င်းလောကသမိန်လောက၌ကေနစီတစုံတယောက်ကမြတ်အလဗဏိယံဌာနံတောင့်တလို့မရဘူးတဲ့ဘာတဲ့တော့ဟိုရာကိုမောအိုပါစေနဲ့လို့ယဟန်ကလည်းတောင့်တလို့မရဘူးပုံနာကလည်းတောင်းတလို့မရဘူးမနတ်ကလည်းတောင်းတလို့မရဘူးဗြမာကလည်းတောင်းတလို့မရဘူးနတ်တစုံတစ်ယောက်ကလည်းတောင်းတလို့မရဘူးလောကမှာရှိသည်မြတ်တ attva တွေကဘယ်သူကမှမဟုတ်ပါစေနဲ့လို့တောင်းတာမရဘူးအိုခြင်းဆိုတာမအိုပါလို့တောင်းတာဆိုရကိုမရပြီဇရာဓမ္မမာဗျာဒိတိအဗျာဒိဓမ္မမာဗျာဒိတိအလဗဏိယံဌာနံသမဏေနဝါဒေဝေနဝါမာရေနဝါကေနစီဝါလောကသမိန်နာဖျားတတ်တဲ့သဘောယောဂဝေဒနာဆွဲကတ်တဲ့သဘောကိုလည်းပဲမနာမဖျားပါစေနဲ့ယောဂဝေဒနာမဆွဲကတ်ပါစေနဲ့လို့ဘယ်သူမှတောင်းတလို့မရဘူးတဲ့ယံဘုံနာလည်းတောင်းတလို့မရဘူးနတ်ပြမာလည်းတောင်းတလို့မရဘူးလောကမှာဘယ်သူမှတောင်းတလို့မရဘူးအဲ့ဒါလို့သာတောင်းတလို့ရနိုင်မယ်ဆိုလို့ရှိရင်နေမကောင်းထိုင်မသာဖြစ်တဲ့လူနာဆိုရရှိပါအောင်မလားမရှိနိုင်တော့ဘူးဆေးုံနေပါဖြစ်မလဲပိတ်ပဲမဟုတ်လားဆေးုံနေပိတ်ဒေါက်တာတွေလဲတဲ့ဆင်းမဟုတ်လားဘာလို့လဲတဲ့ဆင်းရမလဲအဲစေကုစရာမရှိလို့လူနာမရှိလို့မလို့လက်ထဲစင်လက်ထွန်းဒါပဲရှိတယ်အဲ့လိုလောကမှာတဲ့ဒါဖြင့်ရသလားဆိုတော့မရဘူးဘာကြောင့်လဲသူ့သဘောကိုကနာတတ်တဲ့သဘောရှိတယ်တဲ့ယောဂဝိရဏခံစားတတ်တဲ့သဘောရှိတယ်ဘာကြောင့်နာတတ်တဲ့သဘောယောဂဝိရဏခံစားတဲ့သဘောရှိတယ်လဲဆိုတော့ယုံနာနှစ်ခုပေါင်းစုထားလို့မဟုတ်ဘူးလားယုံနာနှစ်ခုပေါင်းစုမှထားပြီဆိုလို့ရှိရင်တော့ယုံနာတဲ့သဘောနာနာတဲ့သဘောဒါကဘယ်တော့မှမလို့ဘူးယုံနာတယ်ဆိုတာယောဂဝေဒနာခံစားရတာပေါ့နာနာတယ်ဆိုတာစိတ်မချမ်းသာတာပေါ့အဲ့ဒါတောင်းတလို့မရဘူးတဲ့ဗျာဒိဓမ္မမာဗျာဒိဣတိအလဗဏိယံဌာနံသမဏေနဝဒေဝေနဝမာရေနဝယမုနာဝကိနစီဝလောကသမေနာခြင်းဆိုတာမနာပါလို့တောင့်တာဆိုရကိုမရပြီ။နောက်မရဏဓမ္မမာမီတိအလဗဏိယံဌာနံသမဏေနဝဗျမဏေနဝဒေဝေနဝမာရေနဝယမုနာဝကိနစီဝလောကသမေမရဏဓမ္မသေတတ်တဲ့သဘောကိုမာမီတိမသေးပါစေနဲ့လို့သမဏေနဝါဗျမဏေနဝါဒေဝေနဝါမာရေနဝါဗျမုနဝါကိနစီဝါလောကသမိလောကမှာလူနာပြမတ္တဝဘယ်တယောက်ကမြတ်တောင်းတာလို့မရဘူးတဲ့သေတတ်တဲ့သဘောရှိတဲ့ အရာဟာသေးတာပဲတဲ့ဟုတ်ဘူးလားဘာလို့သေးရောသေးတတ်တဲ့သဘောမဟုတ်ပေါ့ဘာကြောင့်သေးတတ်တဲ့သဘောရှိတယ်လဲဆိုတော့သေးတယ်ဆိုတာပျက်စီးတာပဲမဟုတ်လားအဲ့ဒီပျက်တာဟာဘာကြောင့်ပျက်တာတော့ဖြစ်လို့ပျက်တာပေါ့မဟုတ်လားမဖြစ်တဲ့အရာပျက်ပါမလားပျက်ဘူးဖြစ်တဲ့အရာပျက်တာပဲအဖြစ်ရင်တော့ပျက်ပြီဆိုတာသိကြပြီဖြစ်တာရဲ့နောက်ကအမြဲတမ်းကပ်ပါလာနေတဲ့အရာဟာပါလေပျက်တာပဲဒါကြောင့်မြတ်စွာဘုရားကဇာတာဇာတာမရန္တီတဧဝံဓမ္မဟိပါဏိနောဣဒါလောဤလောက၌ဇာတာဇာတာမွေးဖွားတိုင်းမွေးဖွားတိုင်းသောပုဂ္ဂိုလ်တို့သည်မရန္တီသေးကြရကုန်၏ပါဏိနောတတ္တဝါတို့သည်ဧဝံဓမ္မဟိဧဝံဓမ္မဧဝမွေးဖွားပြီးလျင်သေးတတ်သောဤသဘောသာလျှင်ရှိကုန်၏ဗါတယ်တော့အဲအဲ့ဒါဘလို့သေးရောမွေးဖွားလို့သေးတာဗောမဟုတ်လားမွေးလို့တော့မွေးမလာတဲ့လူသေးမလားမသေးဘူးမွေးလာတဲ့လူမှမလွဲတမ်းတွေ့ရမယ့်ဟာကပါလေသေးတာပဲဓာတုဓမ္မရာပဲသူတဘာဝပဲဒါကြောင့်မလို့အဲ့ဒီတဘာဝကိုလည်းသေတတ်တဲ့တဘာဝကိုမသေးပါစေနဲ့လို့တောင်းတာလို့ဘလို့မမြင်ရဘူးမရဏဓမ္မမာယိမိယတိအလဗနိယံဌာနသမဏေနဝဗျမဏေနဝဒေဝေနဝမာရိနဝကိနသီဝလောကသမေသေခြင်းဆိုတာမသေးပါလို့တောင်းတာဆိုရကိုမရပြီထို့တူပဲခိယနာဓမ္မမာခိယတိအလဗနိယံဌာနသမဏေနဝဗျမဏေနဝဒေဝေနဝမာရိနဝပြမုနာဝကိနသီဝလောကသမိတ်ကုံတတ်တဲ့သဘောရှိတဲ့အရာကိုမကုံပါစေနဲ့လို့ဆူတောင်းတော်လည်းပဲမရဘူးကုံနာဘာကြောင့်ကုံတော့ဟောရှိလို့ကုံနာဘောမဟုတ်လားကဲမရှိတဲ့လူကုံမလားမကုံဘူးမရှိတဲ့လူမကုံသရောင်းသားမှာတီဗီများပြက်မလားကားတော့ပြက်မလားဘာဖြစ်လို့မရှိလို့ပေါ့မရှိရင်မကုန်ဘူးရှိရဲ့ကုန်တာပဲအဲ့တော့ဘာကြောင့်ကုန်တယ်လဲရှိလို့ကုန်တယ်မကုန်စေခြင်းရင်မရှိအောင်နေမဟုတ်ဘူးလားရှိရင်တော့ကုန်မှာပဲကုန်တတ်တဲ့သဘောရှိတဲ့အရာကိုမကုန်ပါစေနဲ့လို့ဆူတောင်းလို့လည်းမရဘူးထို့တူနတနာဓမ္မမာနတိတိအလဗနိယံဌာနပြက်တတ်တဲ့သဘောကိုလည်းမပြက်ပါစေနဲ့လို့တောင်းတာလို့မရဘူးပြက်တတ်တဲ့သဘောဘာကြောင့်ပြက်သွားတာတော့ဖြစ်လို့ပြက်တာပေါ့မဖြစ်ရင်မပြက်ပါဘူးမပြက်စေခြင်းဖြစ်ကိုမဖြစ်နဲ့ဟုတ်ကဲ့လားဖြစ်တာလာလို့ရှိရင်တော့ပြက်မှာတော့သိကြတယ်မြေကြီးလက်ခံမလွဲပဲကုံញင်းဆိုတာမကုံမာလို့တောင်းတာဆိုရကိုမရပြီပြက်ချင်းဆိုတာမပြက်ပါလို့တောင်းတာဆိုရကိုမရပြီအိုနာသေးချင်းကုံပြက်ချင်းနဲ့ပက်ပင်းမဆုံမတွေ့တုံပဲမကြုံရလို့တောင်းတာဆိုလဲဘယ်လိုလူမြတ်ဗြမာဏမြတ်မတတ်စွမ်းပိုင်မရနိုင်လက်မှိုင်ချရသည်တဲ့ဒီသဘောငါးမျိုးမဖြစ်ပါစေနဲ့လို့ဘသူပဲတောင်းတာတောင်းတာဘလို့ဖရာယဟနာပဲတောင်းတာတောင်းတာတောင်းတာလို့မရဘူးဖရာလည်းတောင်းတာလို့မရဘူးယဟနာလည်းတောင်းတာလို့မရဘူးအရှင်ပိစိကဗုဒ္ဓလည်းတောင်းတာလို့မရဘူးသာမန်ယဟနာလည်းသာမန်ယဟန်တော်လည်းတောင်းတာလို့မရဘူးလူလည်းတောင်းတာလို့မရဘူးနဗျမဘသူမှဒီငါးမျိုးမဖြစ်ပါစေနဲ့လို့တောင်းတာလို့မရဘာကြောင့်လဲသူဖြစ်ရမယ့်သဘာဝမို့ဟုတ်ကဲ့လား so ဥခြင်းဆိုတာမအိုပါလို့တောင်းတဆိုရကိုမရပြီ โอจินสุรา မိုးပါလိုတောင်းတဆိုရကိုမရပြီဆိုခြင်းဆိုတာမနာပါလို့တောင်းတဆိုရကိုမရပြီနာခြင်းဆိုတာမနာပါလို့တောင်းတဆိုရကိုမရပြီသေးခြင်းဆိုရာမသေးပါလို့တောင်းတဆိုရကိုမရပြီဆိုဒီတော့မအိုပါစေနဲ့လို့ဘယ်သူကကယ်လို့ရသလဲမနာပါစေနဲ့လို့ဘယ်သူကကယ်လို့ရသလဲမသေးပါစေနဲ့လို့ဘယ်သူကကယ်လို့ရသလဲအဲ့တော့အဲ့ဒီအိုဘေးနာဘေးသေးဘေးဆိုတဲ့၃မျိုးဟာတူးနဲ့တူးကယ်တင်လို့စောင့်ရှောက်လို့ကာကွယ်လို့ရတဲ့ဘေးတွေလားကယ်တင်စောင့်ရှောက်ကာကွယ်လို့မရတဲ့ဘေးတွေလားအဲ့ဒါကြောင့်သူတို့ကိုအမာတာပုဋ္ဌိကဘေးတဲ့။ဗာဘေးတဲ့တော့။ဟုတ်ကဲ့လား။တမာတာပုဋ္ဌိကဘေးတူတူကဲတင်လို့ရတဲ့ဘေးကြီး၃မျိုးကတော့ဘယ်ဟာတွေလဲ။မိဘေးရေဘေးတခုရမြတပုံဘေး။ဟုတ်ကဲ့လား။အဲ့ဒါကိုတော့ဘာခေါ်တယ်လဲ။သမတာပုဒ္ဓိကဘေးတူတူကဲတင်လို့စောင့်ရှောက်ကာကွယ်လို့မရတဲ့ဘေးကတော့အမတာပုဒ္ဓိကဘေးဘယ်ဘေးတွေလဲဘိုးဘေးနာဘေးသေဘေးဟုတ်ကဲ့လားအဲ့ဒီ၃မျိုးပေါ်မှာမြတ်စွာဘုရားကထပ်ပြီးနောက်၂မျိုးထပ်ပြီးတော့ဟောတာဂုံညင်းဆိုတာမကုံမာလိုတောင်းတဆိုရကိုမရပြီဆိုပြက်ချင်းဆိုတာမပြက်ပါလို့တောင်းတာဆိုရကိုမရပြီYeah. ြည့်ချင်းနဲ့ပုံပြည့်ချင
်း
ပပင်းမဆုံ
း
မတွေ့တုံပဲမကြုံရတောင်းတဆိုလေဘယ်လိုလူမ
ြ
ဗမာနတ်မ
ြ
မတစွမ်းပိုင
်
မရနိုင
်
လက်မှန်ချရသည
်
ဩနာသေးခြင
်း
ကုန်ပြည့်ခြင်းနဲ့ပပင်းမဆုံ
း
မတွေ့တုံပဲမကြုံရလို့တောင်းတာဆိုလေဘယ်လိုလူမ
ြ
ဗမာနတ်မ
ြ
မတစွမ်းပိုင
်
မရနိုင်လက်မိုင်းချရသည်ဩနာသေးခြင
်း
ကုန်ပြည့်ခြင်းနဲ့ပပင်းမဆုံ
း
မတွေ့တုံပဲမကြုံရလို့တောင်းတာဆိုလေဘယ်လိုလူမြဗမာနတ်မ
ြ
မတွတ်မတစွမ်းပိုင
်
မရနိုင
်
လက်မှိုင်းချရသည
်
ဆိုမှာတော့အလပနိယဌာနသုတ်ဒေသနာလို့မြတ်စွာဘုရားမိန့်ကြတယ်။ဒီတော့မိဘေးရေဘေးသခိုးရမြတ်တဘုံဘေးဆိုတဲ့သမတပုဒ္ဓိကဘေးတွေ့တော့တွေ့နိုင်ကြတာကြီးပဲသို့တော်လည်းပဲမတွေ့အောင်ရှောင်လို့တွေ့ပြန်ရင်လည်းကယ်တင်လို့ရနိုင်တယ်တဲ့။အိုဘေးနာဘေးသေဘေးကမွေးဖွားလာပြီဆိုလို့ရှိရင်တော့မုတ်ချတွေ့ရမှာပဲမတွေ့အောင်ရှောင်လို့လည်းမရဘူး ဒီဘေးတွေမဖြစ်အောင်ကဲတင်လို့လည်းမရဘူးဒါကြောင့်အမတ္တဗုဒ္ဓိကဘေးသို့တော်လည်းမြတ်စွာဘုရားကဒီဘေးတွေနဲ့မတွေ့တဲ့နီလန်းဒီဘေးတွေငြိမ့်တဲ့နီလန်းကိုတော့မြတ်စွာဘုရားကဟောကြားညွှန်ပြဆိုဆုံးมาခဲ့တယ်တမန္တဗုဒ္ဓိကဘေးတွေနဲ့ရောအမတ္တဗုဒ္ဓိကဘေးတွေနဲ့ရောမတွေ့နိုင်တဲ့နီလန်းဒီဘေးတွေမှလွတ်မြောက်တဲ့နီလန်းဒီဘေးတွေငြိမ့်တဲ့လီနီလန်းဒီလန်းဒီနီလန်းကိုတော့မြတ်စွာဘုရားမိတ်ကြခဲ့တယ်အဋ္ဌိဘိက္ခဝေမေကောအဋ္ဌိဘိက္ခဝေပฏิပဒာတိဏံသမာတာပုဋ္ဌိကနံဘယာနံတိဏံအမာတာပုဋ္ဌိကနံဘယာနံပဟာနာယဘိက္ခဝေခြေသားခြေသမီးတို့တိဏံသမာတာပုဋ္ဌိကနံဘယာနံတဥတုကတင်လို့ရတဲ့ဘေးသုံးမျိုးတို့ကို၎င်းတိဏအမာတာပုဋ္ဌိကနံဘယာနံတဥတုကတင်လို့မရတဲ့ဘေးသုံးမျိုးတို့ကို၎င်းပဟာနာယပယ်ဖို့ရာမေဂောလန်းသည်အဋ္ဌိရှိဤပฏิပဒါအကျင့်သည်အဋ္ဌိရှိဤအဲ့ဒီဘေးတွေလွတ်ဖို့ကင်းဖို့ငြိမ့်ဖို့နိလန်းမရှိမဟုတ်ပါဘူးတဲ့နိလန်းကတော့ရှိပါတယ်တဲ့မြတ်စွာဘုရားအဲ့ဒီနိလန်းမြတ်စွာဘုရားတပါးပဲသိတာပဲဘယ်သူမှမသိဘူးသိပ္ပံပညာရှင်လည်းမသိဘူးဆရာဝန်လည်းမသိဘူးဖီလိုဆိုဖာခေါ်တဲ့တွေးခေါ်မြုံမြင်ရေးပညာရှင်တွေလည်းမသိဘူးဒီဘေးကြီးတွေကလွတ်မြောက်ကြောင်းအကျင့်ဒီဘေးကြီးတွေကင်းကြောင်းအကျင့်ဒီဘေးကြီးတွေငြိမ့်ကြောင်းအကျင့်အဲ့ဒီကျင်ကတော့မြတ်စွာဘုရားမှာပဲသိတယ်တဲ့အဲ့ဒီအကျင်ကဘာလဲဆိုတော့အရိယောအဋ္ဌိင္ဂိကောမေကောတဲ့အရိယောဖြူစင်မြင့်မြတ်သောအဋ္ဌိင္ဂိကောအင်္ဂါ၈ပါးနဲ့ပြည့်စုံသောမေကောအကျင့်လမ်းပေတည်းတဲ့ဒီလမ်းဟာဖြင့်ခုနဘေးကြီး၃မျိုးကဘေးကြီး6မျိုးကလွတ်တဲ့လမ်းပဲတဲ့ဒီအကျင့်လမ်းကိုကျင့်ပြီဆိုလို့ချင်းတော့လွတ်မှသေးကြတယ်တဲ့ဒီနေ့မဟုတ်ဒီနေ့အကျင့်ပြည့်စုံတဲ့အချိန်မှာဒီဘေးကလွတ်မှပဲမပြည့်စုံသေးရင်တော့လည်းပဲမလွတ်သေးဘူးဘယ်အကျင့်လမ်းလဲဆိုတော့မဂ္ဂင်၈ပါးအကျင့်တရားဟုတ်ကဲ့လားဘယ်အကျင့်တရားလဲဘာကလွတ်ကြောင်းအကျင့်လဲပါတဲ့ကဲတင်လို့ရတဲ့ဘေးသုံးမျိုးကဲတင်လို့မရတဲ့ဘေးသုံးမျိုးအဲ့ဒီဘေးကြီးတွေကလွတ်စေနိုင်တဲ့အကျင့်လားဟုတ်ကဲ့လားဘယ်အကျင့်တော့ကျင့်မှုမခက်ပေဘူးလားမဂ္ဂင်၈တံအကျင့်မှန်နဲ့မဂ္ဂင်၈ပါးအကျင့်တရားတဲ့ကျင့်မှုမခက်ပေဘူးလားအဲ့တော့လက်လန်းမမီတဲ့အကျင့်ဖြစ်မနေဘူးလားဒီလိုဆိုရင်လက်လန်းမမီတဲ့အကျင့်တော့မြတ်စွာဘုရားကဟောခဲ့ဖို့မကောင်းပါဘူးနော်လက်လန်းမီတဲ့အကျင့်ပဲဟောဖို့ကောင်းဘုရားလည်းဒီဘေးတွေကိုကြောက်ပြီးတော့အကျင့်လမ်းမှန်လိုက်ရှာပြီးကျင့်တာမဟုတ်လားပထမဦးတဲ့လူတွေ့တယ်ဒုတိယနားတဲ့လူတွေ့တယ်တတိယသေတဲ့လူတွေ့တယ်စတုထကြတော့ဘာဆင်းရဲဒုက္ခမှမရှိဘဲနဲ့ငြိမ်အေးငြိမ်သက်နေတဲ့ယဟန်ကိုတွေ့တယ်အဲ့ဒီငြိမ်အေးငြိမ်သက်တဲ့ဒီယဟန်ဟာဖြင့်ခါစောစောကတွေ့ကြတဲ့ဘေးကြီးသုံးပါးကလွတ်နေတဲ့ယဟန်ဖြစ်မှာပဲလို့သဘောပေါက်တော့ဒီယဟန်လို့ဖြစ်အောင်ကြည့်ရင်ဖြင့်ငါလည်းပဲဥဘေးနာဘေးဒီဘေးတွေကလွတ်မှာပဲလို့သဘောပေါက်ပြီးတောထွက်ပြီးဥရဝေလတောမှာ6နှစ်ကျင့်သုံးတယ်မဟုတ်လားဒါပေမဲ့ခရီးမရောက်ဘူးဘာကြောင့်လဲဆိုတော့အကျင့်ကမှားနေလို့ဒုက္ခရစရိယာဆိုတော့ Now 6လ6နှစ်ကျင့်ပြီလို့မှန်မှန်သိလို့အကျင့်မှန်ပြင်လိုက်တဲ့အခါကျတော့မှလမ်းတဲ့သွားပြီးတော့ဆင်းရဲငြိမ့်သွားတာ ပြင်လိုက်တော့ပြင်လိုက်တဲ့အကျင့်မှန်ကဘာလဲဆိုမဂ်ဂင်ရှိတာအကျင့်မှန်ပဲအဲ့ဒီအကျင့်မှန်ကျင့်မှန်ပဲလောဘဒေါသမောဟကိလေသာတွေငြိမ့်ပြီးတော့တပ်မြစ်တာရွှေညာတော်ရဖျားဖြစ်သွားတယ်ဒီလိုမဟုတ်လားအဲ့တော့မြတ်စွာဘုရားကိုယ်တိုင်လည်းပဲဒီဘေးကြီးတွေကဒီဘေးကြီးတွေကြောက်လို့လွတ်ချင်တာနဲ့ပဲအကျင့်မှန်ရှာရကနောက်ဆုံးမှာအကျင့်မှန်တွေ့ပြီးတော့ဒီဘေးတွေကလွတ်သွားတာအဲ့ဒီအကျင့်မှန်ကဘယ်ဟာလဲဆိုတော့မဂ်ဂင်၈ပါးအကျင့်တရားပဲအဲ့ဒီအကျင့်တရားဟာတတ္တဝါတွေလက်လှမ်းမမီတဲ့အကျင့်တရားလားလို့ဆိုတော့နားမလဲရင်လက်လှမ်းမမီဘူးလို့ထင်ရတယ်နားလဲလို့ရှိရင်တတ္တဝါတိုင်းလက်လှမ်းမီတဲ့ရနိုင်ယူနိုင်ကျင့်နိုင်တဲ့အကျင့်ပဲအခုယောဂီတို့ကျင့်နေတဲ့ဖောင်းနဲ့ပိန်နဲ့လို့ရှူတာကြွတာလှမ်းတာခြားတာရှူတာကွေးတာဆန်းတာရှူတာစားတာစားတယ်စားတယ်ဝါတယ်ဝါတယ်မြိုတယ်မြိုတယ်ချိုတယ်ချင်းတယ်စသည်ရှူတာအဲ့ဒါဟာမဂ္ဂင်ရှင်းတာအကျင့်မှပဲအဲ့ဒါဟာမဂ္ဂင်ရှင်းပါအကျင့်တရားပဲအဲ့ဒီရှုမှတ်ချက်တိုင်းရှုမှတ်ချက်တိုင်းမှာမဂ္ဂင်ခေါနပါသို့မဟုတ်ရှင်းပါပါဝင်နေတယ်ဒီအကျင့်ကိုဝိရိယတန်တာနဲ့မှန်မှန်ကြီးကျင့်သွားပြီဆိုလို့ရှိရင်တော့တစ်ချိန်ငိမ့်မှာဒီဘေးကြီးတွေကမုတ်ချလွတ်သွားမှာပဲအဲ့ဒီဘေးတွေကပဲတန်တရာဝဆင်းရဲ့ဘေးလို့ခေါ်တာမဟုတ်လားဟုတ်သလားတန်တရာဆိုတာယုတ်ဒိဏနေထက်ခထက်ခဖြစ်နေတာကိုတန်တရာလို့ခေါ်တယ်အရပြောနေဆိုလို့ရှိရင်ဘဝတွေထက်ခထက်ခဖြစ်နေတာကိုတန်တရာခေါ်တယ်ဟုတ်တယ်မဟုတ်လားဝတ်ဆိုတာလည်းပဲအဲ့ဒါပဲဝတ်နဲ့တန်ត្រာအဓိပ္ပာယ်တူတူပဲဝတ္တဆိုတာလဲနေတာလဲနေတယ်ဆိုတာအခုနတ်ဖြစ်လိုက်အခုမြန်မာဖြစ်လိုက်အခုလူဖြစ်လိုက်အခုတရိษံဖြစ်လိုက်အခုဘယ်ဘုံသားဖြစ်လိုက်အခုတခါပြန်ပြီးလူဖြစ်လိုက်အခုတခါပြန်ပြီးနတ်ဖြစ်လိုက်မြန်မာဖြစ်လိုက်နေလဲပတ်ပြီးဖြစ်နေတာကိုဝတ်လို့ခေါ်တယ်အဲ့လိုလဲပတ်ဖြစ်နေတာဟာယုံနာမှတပါတခြားဖြစ်တာရှိသလားမရှိဘူးယုံနဲ့နာမယ်ပူပေါင်းပြီးထက်ခါထက်ခါဖြစ်နေတာပဲအဲဒါကြောင့်ယုတ်တင်ဏနေထက်ထက်ဖြစ်တာကိုသန္ဓရာလို့ခေါ်တယ်ယုတ်တင်ဏနေထက်ထက်ဖြစ်တာကိုဝတ်လို့ခေါ်တယ်ဒါတော့ဒီယုံနံဖြစ်လာပြီဆိုတော့ကဖြစ်ဆိုတော့ကသူ့နောက်ကအိုရာပြက်တာပါမလာဘူးလားပါလာတာပဲဖြစ်လာရင်အိုမှုကလွတ်ပါမလားနာမှုပြက်မှုကလွတ်ပါမလားလို့တော့အဲ့ဒါဒီအိုနာသေးဘေးဆိုတာဖြစ်လို့ပဲသူတို့ဖြစ်ပေါ်လာတာပဲမဖြစ်ဘူးဆိုရင်မဖြစ်ပေါ်တော့ဘူးဒါအဲ့ဒီဘေးတွေလွတ်ကြောင်းမဖြစ်တဲ့သဘောစီကိုရောက်စေတဲ့အကျင့်လန်းကတော့မဂ်ဂင်၈ပါးအကျင့်တရားပဲဒါကြောင့်ယောဂီဝတ်ပြီးတော့တရားကျင့်တယ်သီလရှင်ဝတ်ပြီးတရားကျင့်တယ်ဒုံလုံးပါယဟန်ခံပြီးတရားကျင့်နေဆိုတာအဲ့ဒီမဂ်ဂင်ရှင်းတာအကျင့်မှန်ကျင့်တာပဲကိုကသာဝင်ရောက်တာလာတဲ့ရိတ်တာသာရောက်လာတဲ့ငါတရားမှတ်ဖို့ဆိုတဲ့စိတ်ကလေးပဲရှိတယ်တခြားဟာနားမလဲဘူးအဲတချို့တော့နားလဲတာရှိတယ်တရားမှတ်ရင်ဖြင့်ငါစိတ်ဆင်းရဲတွေပျောက်မှာပဲစိုးနေတာတွေပျောက်မှာပဲပူဆွေးနေတာတွေပျောက်မှာပဲဒါတော့ရှိတယ်ဒီတဲ့ပို့ပြီးတော့ရည်ရွယ်ချက်ကမသိဘူးရည်ရွယ်ချက်ကအခုဘေးကြီးသုံးမှလွတ်ဖို့ကျင့်တာ။အိုဘေးမှလွတ်ဖို့၊နာဘေးမှလွတ်ဖို့၊သေဘေးမှလွတ်ဖို့အဆုံးစွန်သောရည်ရွယ်ချက်ကဒါပဲ။မဟုတ်ဘူးလား။ဘယ်သူအိုခြင်းသလဲ။အိုခြင်းမှုဘယ်သူနာခြင်းသလဲ။ဘယ်သူမှမနာခြင်းမှုဘယ်သူသေခြင်းသလဲ။မသေခြင်းမှုဒါပဲမဲ့လို့မိုးမနာမသေးပဲနေလား။မနေဘူးသို့တော်လည်းမအိုမနာမသေးတဲ့သဘာဝရပြီးတော့ချမ်းသာအောင်လုပ်တဲ့နိလန်ကတော့ဒီနိလန်ရှိတယ်တဲ့မြတ်စွာဘုရားကဘယ်နိလန်နော်အကျင့်မှတဲ့တဲ့ပြောရင်ယောဂီတို့ရှုနေတဲ့ရှုမှတ်မှုတရားပဲဟုတ်ကဲ့လားအဲ့ရှုမှတ်မှုတရားဟာမဂ်ဂင်ရှိတာအကျင့်မှမယ်အဲ့ဒီထဲမှာမဂ်ဂင်ရှိပါပါတယ်တမဝါယမမှန်စွာအထုံမှုတမ္ပကမ္မ တမတတိမှန်စွာတတိကရှုမှတ်မှုတမသမารိမှန်စွာစုစိုက်တည်ငြိမ်မှုတမသင်္ကပ္ပမှန်စွာကြံစည်မှုတမဒိဋ္ဌိအမှန်တိုင်းသိမြင်မှုတမဝါစာမှန်သောစကားပြောဆိုမှုတမကမ္မန္တမှန်သောလှုပ်လှုပ်မှုတမအာဇီဝမှန်သောအသက်မွေးဟောညောင်းပြုလုပ်မှုဒါတွေဟာအဲ့ဒီထဲမှာရှုမှတ်တဲ့ထဲမှာအကုန်ပါတယ်။ဒါကြောင့်ဒါဟာမဂ္ဂင်7တန်ကျင့်မှမယ်။ဒါကြောင့်ဒီကနေ့မဝိလာတိတို့လိုသီလရှင်ဝတ်လာတာရည်ရွယ်ချက်ကအဲ့ဒီဘေးကြီး3မျိုးမကယ်နိုင်တဲ့ဘေးကြီး3မျိုးကလွတ်ဖို့ရာအတွက်မဂ္ဂင်7တန်အကျင့်မှန်ကျင့်မှုရောက်လာတာအခုဒီကဒုံလဘယဟန်တော်တွေဒုံလဘယဟန်ခံပြီးကျင့်တယ်ဆိုတာလည်းပဲဒီဘေးကြီး3မျိုးကလွတ်ဖို့အတွက်ရည်ရွယ်ပြီးတော့ဒီအကျင့်ကျင့်မှုဝတ်လာတာမဟုတ်ဘူးလားအဲ့တော့ကိုရည်ရွယ်ချက်ကိုကိုသိရလားပြောလိုက်တော့သိပြီမဟုတ်လားအဲပြောလိုက်တော့သိပြီအဲ့တော့အဲ့ဒီရွယ်ချက်သိအောင်ဆိုလို့ရှိရင်မကျင်မဲနဲ့သိမလားမကျင်မဲနဲ့လွတ်မလားမလွတ်ဘူးဘာလို့မှပဲလွတ်မလဲကျင်မှပဲလွတ်မှာပဲနိမန်လမ်းမှန်ဆရာသမားညွှန်ကြားပြသထားတဲ့အတိုင်းစနစ်တကျကျူးကျူးဆဆာကျင့်မှာပဲတဖြည်းဖြည်းလွငိမ့်တဲ့စီကိုရောက်ရွေ့ရွေ့သွားပြီးတော့နောက်ဆုံးသာလွငိမ့်တဲ့အချိန်ကြီးရောက်မှာဆိုမိဝေးရေဝေ
း
တဘုံဘေးနဲ့
ဘ
ုံဘေးနာသေ
း
လွတ်လွတ်လေလင
်
မြတ်ကျင်စဉ်ကမဂ္ဂင်၈ပ
ါး
အစဉ်ပွားဟုဖယားမြတ်စွာမိန့်တည်းမိဝေရေဝေသဘုံဘေးနှင့်ဩဘေးနာသေ
း
လွတ်လွတ်လေလင
်
မြတ်ကျင်စဉ်ကမဂ္ဂင်၈ပ
ါ
းအစဉ်ပွားဟုဘုရားမြတ်စွာမိန့်တည်းမိဝေရေဝေသဘုံဘေးနှင့်ဩဘေးနာသေ
း
လွတ်လွတ်လေလျင
်
မြတ်ကျင်စဉ်ကမဂ္ဂင်၈ပ
ါ
းအစဉ်ပွားဟုဘုရားမြတ်စွာမိန့်တည
်း
ဆိုဒီမဂ္ဂင်၈ပါးအကျင့်ဆိုတာဘယ်လိုကျင့်တာတော့ဟမ်ယုတ်ဖြစ်သည်မြန်နံဖြစ်သည်မြန်မလစ်လရအောင်ရှုမှတ်တာဟုတ်ကဲ့လားမဂ္ဂင်၈ပါးအကျင့်ဆိုတာဘယ်လိုဟာလဲမလစ်လရအောင်ရှုမှတ်တာဒီနေ့လုံးရှုမှတ်မှုချင်းဆက်ဆက်မိအောင်ရှုမှတ်တာအဲ့လိုရှုမှတ်ပြီးဆိုလို့ရှိရင်တော့အဲ့ဒီထဲမှာမဂ္ဂင်၈ပါးပါဝင်ပြီရှုမှတ်မှုစပြီးဆိုရင်စိတ်ကတည်ငြိမ်လာတယ်တမာရီဖြစ်လာအဲ့ဒီတမာရီအာကောင်းလို့စိတ်တည်ငြိမ်မှုအာကောင်းလာပြီဆိုရင်သိစရာရှိတဲ့ရုပ်ရဲ့မမြဲခြင်းရဲ့ပုဂ္ဂိုလ်တ attva အတ္တမဟုတ်တဲ့သဘောသိလာတယ်သိစရာရှိတဲ့နာမ်ရဲ့ မမြဲခြင်းရဲ့ပုဂ္ဂိုလ်တ attva အတ္တမဟုတ်ဆိုတဲ့သဘောကိုသိလာတယ်။အဲ့ဒီအသည့်တွေဟာဝိပဿနာဉာဏ်တွေပဲ။ဒီဉာဏ်တွေတဆင့်နဲ့တဆင့်ရင့်ကျက်သွားပြီဆိုလို့ရှိရင်တော့မဲအသည့်ဖိုလ်အသည့်ဆိုက်သွားပြီဆိုလို့ရှိရင်အဲ့ဒီဘေးကြီးသုံးမျိုးကလွတ်တလောက်လွတ်ကြော ပထမဆုံးမဲရယုံနဲ့တော့လည်းမလွတ်သေးဘူး။ဒုတိယမဲတတိယမဲစတုထမဲစတုထမဲရပြီဆိုတော့လုံးဝလွတ်သွားပြီ။ဒါကြောင့်ယောဂီတို့ဟာမိမိတို့သာမန်စိတ်ချမ်းသာရုံမျှစိတ်ဆင်းရဲပျောက်ရုံမျှပူဆွေးသောကရောက်တာငြိမ်းရုံမျှအထုတ်တာမဟုတ်။ကဲတင်လို့မရတဲ့ဩဝိနာဘေးသေးဘေးဆိုတဲ့ဒီဘေးကြီးသုံးမျိုးကလွတ်ဖို့ရာအတွက်ဒီမဂ်ဂင်စတန်အကျင့်မှန်ကိုကျင့်ကြံပွားများအထုတ်နေတာပဲလို့သဘောပေါက်ပြီးတော့ဒီပေကြီးသုံးမျိုးမုတ်ချလွတ်ရမယ်ဆိုတဲ့စိတ်နဲ့နေရောညာပါအခမ်းမလနိုးနေသမျှတစ်ချိန်လုံးမပြတ်မလရုပ်ဖြစ်တိုင်းနာဖြစ်တိုင်းရှုမှတ်ပွားများကြိုးစားအထုတ်ကြခြင်းအပြင်ယုံနာနှုတ်ရဲ့အနိစ္စဒုက္ခအနတ္တသဘောမှန်ကိုအမှန်တိုင်းသိမြင်တဲ့ဝိပဿနာဉာဏ်ဤတစ်ဆင့်နဲ့တစ်ဆင့်ရင်ကျက်ပြီးမဉဏ်ဖူဉဏ်နဲ့နိဗ္ဗာန်ကိုဝင်နိုင်ကြပါစေ
။ခုချိန်ကစပြီးရေမျိုးချမ်းမြေရိတ်တာဆရာတော်အရှင်သနကာအဘိဝင်သားကဘုရားနိကျချမ်းသာစွာနေထိုင်သည့်တရားတော်ကိုဟောကြားတော်မူပါတော့မင်းရှင
်။ဘုန်းကြီးအရင်နှစ်တွေကအသည့်အမြင်မှမှချမ်းသာရတရားနဲ့တိဘေဆိုင်ဘွားတရားတော်များကိုအတန်းနဲ့ဟောကြားခဲ့ပါတယ်။တိဘေဆိုင်ဘွားတရားကတရားသဘောနည်းနည်းတော့အသည့်နည်းနည်းခက်ပါတယ်။ဒါကြောင့်ဒီနှစ်တော့အများသိလဲတဲ့အချက်ကလေးတွေကိုထည့်ပြီးဟောပါမယ်။တရားကိုတော့ဘုရားနိကျချမ်းသာစွာနေထိုင်သည့်တရားတော်လို့နာမည်တက်ကြပါစို့။ဒီချမ်းသာစွာနေထိုင်ခြင်းကိုလူတိုင်းသိထားတယ်လို့ထင်ပါတယ်။မအောင်လဲဆိုတော့လူတိုင်းဟာကိုယ်ဆင်းရဲစိတ်ဆင်းရဲမရှိဘဲချမ်းသာတာနေထိုင်ခြင်းရတဲ့လူတွေကြီးဖြစ်လို့ပါပဲ။ဒီလိုချမ်းသာတာနေထိုင်ခြင်းရပြီတဲ့ဘုရားရှင်တော်မြတ်ဖျားညွှန်ကြားတော်မူတဲ့ချမ်းသာစွာနေထိုင်ခြင်းကိုတော့သိတဲ့လူရှားပါတယ်။ဒါကြောင့်မဲအနေထိုင်မတတ်လို့မဆင်းရဲတဲ့မဲနဲ့ဆင်းရဲနေကြတဲ့လူတွေချမ်းသာတဲ့မလေးရတဲ့မချမ်းသာနိုင်ရတဲ့လူတွေပဲများနေပါတယ်ချမ်းသာတာနေထိုင်နေကိုသိလို့အနေထိုင်တက်ကြရင်ဖြင့်ဆင်းရဲနေပါပြီချမ်းသာများမှာတည်ကြပါတယ်ယုံနာနှစ်ပါးပေါင်းစုထားတဲ့တတ္တဝတိုင်းဟာရှင်တော်မြတ်ဘုရားဟောကြားတော်မူတဲ့ဒုက္ခသစ္စာသဘောအရာဆင်းရဲအဆုဘုံတက်တဲ့ပဲဆိုတာတော်တော်မှန်ပါတယ်သို့တော်လည်းဒီဆင်းရဲကဂုဏ်လုံးချုပ်မလွတ်နိုင်နေမီမှာဆင်းရဲတက်တာကတော့တက်တာအောင်ချမ်းသာရတော့ရအောင်စီမံဖန်တီးလို့ဖြစ်တဲ့နည်းလမ်းတွေရှိတော့ရှိပါတယ်။အဲ့ဒီနည်းတွေတည်းကပထမဆုံးပြောချင်တဲ့နည်းကတော့ရောင်ရဲတင့်နေမှုပါပဲ။စာဝန်နေရဲ့အတွက်လောကီစည်းဝါးဥစ္စာကိုရှာတာကအစဘာမဆိုတင့်နေရောင်ရဲတဲ့ရင်ချမ်းသာပါတယ်။တန်တုဋ္ဌိပရမန္တနာရတဲ့ပစ္စည်းဥစ္စာတွေပိုးပြီးလိုချင်လောဘဆိုမပွားစေပဲရသမျှနဲ့တင့်တယ်ရောင်ရဲပြီးလောင်းကအောင်ချိုးကြံချွေတာသုံးဆွဲတတ်ရင်ချမ်းသာတော့ချမ်းသာပါတယ်ဒီလိုမဟုတ်ဘဲနဲ့အဆုံးအမရှိတဲ့လောဘရဲ့အလိုကိုလိုက်ပြီးရလေလိုလေဦးတစေဆိုတယ်လို့အပေါ်အမျိုးတွေကိုရဖို့ကြိုးစားအထုတ်နေရင်တော့မချမ်းသာပါဘူးဒီနေရာမှာရှိတာနဲ့တင်းနေရမယ်လို့မဆိုလိုပါဘူးရတာနဲ့တင်းနေနေတယ်လို့ဆိုလိုပါတယ်လူဟာအသက်ရှင်နေတဲ့ကာလပတ်လုံးသောနေရပြည့်စုံမှုအတွက်လောဘကိုလုံးဝမပင်နိုင်နေတဲ့အခါမှာဒီလောဘဟာရှိသလောက်တော့ရှိနေရတာပါပဲ။ဘိုးကလည်းအချိန်နေလိုက်ရှိတော့တဲ့ရှိတိုက်သလောက်တဲ့မပူမကဲစီပဲရောင်ရဲတင့်နေမှုနဲ့လောဘကိုဇက်တက်ပင်းနိုင်ရင်ချမ်းသာပါတယ်။ပုံစံပြောရရင်လူတယောက်မှာတလားစားဖို့ငွေ30ပဲရှိရဆိုရပါစို့။သူဟာရှိတာနဲ့တင့်နေလို့မရပါဘူး။နောက်ထပ်ငွေရဖို့ဉာဏ်ဝိရိယရှိသလောက်ကြိုးစားရှာဖွေရပါလိမ့်မယ်။သူ့ဉာဏ်ဆောင်ဝိရိယကံရှိသလောက်ကြိုးစားရှာဖွေလို့ငွေတရားရတယ်ဆိုကြပါစို့။အဲ့ဒီတရားနဲ့တင့်နေညောင်ရဲ့ပြီးလောက်ငါအောင်စီမံဖန်တီးရပါမယ်။ဒီလိုဆိုရင်ချမ်းသာသလောက်ချမ်းသာပါတယ်။အဲ့လိုမဟုတ်ဘဲနဲ့ ရတာနဲ့မတင်နိုင်မယောင်ရဲပဲမရနိုင်တဲ့9000တထောင်ကိုလှမ်းတောင်းတာကြီးလောဘဆိုတက်နေရင်မချမ်းသာတော့ပါဘူးအဲ့ဒီအတော်မတန်နိုင်တဲ့လောဘကနေပြီးဒေါသမာနအိတ်တာမစ္စရိယစတဲ့တရားစုတွေလည်းပေါက်ပွားလာတတ်ပါတယ်အဲ့ဒီတရားစုတွေဆင်းပွားလာတော့ဘုရားရှင်ရဲ့ပြန်ပါတယ်ဒါကြောင့်လူကျင်တတ်မဲ့တဲ့လောဘကိုတင်းနေရောင်ရဲမှုနဲ့ဇက်တတ်ပေးနိုင်ရင်ချမ်းသာတော့ချမ်းသာကြောင်းထင်ရှားပါတ င်အခါအခြေအနေနဲ့လိုက်လျောတဲ့တင့်တယ်ရောင်ရဲမှုဖြစ်ဖို့လိုပါတယ်။ရှင်ကဝိဓိဟာတိုင်းပြည်ကြီးကိုဆွံ့ငယ်ပြီးတောထွက်ရတဲ့ပြုလာတဲ့ဝိဓိဟာရတဲ့နဲ့ခန္ဓာရတိုင်းပြည်ကြီးကိုဆွံ့ငယ်ပြီးတောထွက်ရတဲ့ပြုလာတဲ့ခန္ဓာရရတဲ့တို့အတူတကွနေထိုင်ခဲ့ကြပါတယ်။ရတဲ့နှစ်ပါးဟာတင့်တယ်ရောင်ရဲမှုကိုလက်ကမ်းပြုပြီးဆွမ်းခံလို့ရသည်များနဲ့မျက်တအောင်သုံးဆောင်ကတရားကျင့်သုံးနေကြတော့အလွန်ချမ်းသာကြပါတယ်။ဒီလိုနေလာရင်ကတနေ့တော့ဝိရိယရတေကဆွမ်းစားကြည့်တဲ့အခါမှာဆွမ်းခံရကရလာတဲ့ဆားထုတ်ကလေးမကုန်မဲကျန်နေတာနဲ့လုံကြုံရချုံတစ်ခုထဲမှာတင်ထားပါတယ်။နောက်တနေ့ရတေနှစ်ပါးဆွမ်းစားကြတဲ့အခါမှာဆားမပါတော့ဝိရိယရတေကတင်ထားတဲ့ဆားထုတ်ကလေးတွားယူပြီးဂန္ဓာရရတေကိုပေးပါတယ်။ဂန္ဓာရရတေကဆားဘယ်ကရတယ်လဲလို့မြင်တော့ဝိရိယရတေကအရင်နေ့ကတင်ထားတဲ့ဆားဖြစ်ကြောင်းပြောပါတယ်။ဒီရင်မဲ့ကန္တရာယတေကဝိဓိဟာယတေကိုပြည့်တင်ချိန်မှုတော့ပါပဲ။သူပြည့်တင်မှုကဝိဓိဟာယတေအမေဟာဘာအသုံးကြတယ်လေ။ယူဇနာ300ကျယ်ဝန်းနဲ့ဝိဓိဟာတိုင်းပြည်ကြီးနဲ့တကွထိနန်းစီစဉ်ရောရွှေငွေဥစ္စာဗန္ဓာကြီးကြတွေပါဆွံ့လွတ်ပြီးယတေပြုလာခဲ့တယ်။အခုယတေဖြစ်လာတဲ့အခါကျမှရတာနဲ့မတင်းနိုင်နိုင်ပဲဒီစားကလေးမဖြစ်လောက်ကိုတတ်တမ်းမဲ့မဲ့နဲ့ကြောက်နေကြကြသိမိထားတဲ့ဆိုတာအင်မတန်မလျော်ကန်းတဲ့အလုပ်ပဲလို့အပြစ်တင်ပါတယ်။ခန္ဓာရရဲ့အပြစ်တင်တာဟာတင်လိုက်လို့တင်တာပါ။စီစဉ်ဥစ္စာတွေဆွံ့လို့ပြီးရတဲ့ဖြစ်လာမှတော့တနေ့တာဆန်းခံလို့ရသည်မြတ်နဲ့ရောင်ရဲတင်နေမှဣတိဒုက္ခရတဲ့ဖြစ်ရတဲ့အရာသာရတဲ့ချမ်းသာရမှာပေါ့။ဒီလိုမဟုတ်ပဲနောက်တနေ့စာအတွေ့တတ်မဲ့တွေ့တာပြီးပုံမိသိမိထားရင်စားကလေးမဖြစ်လောက်ပင်ဖြစ်စေဦးတော့လုံုံမြင့်နေရရှာရတယ်သိင်းကြီးရတယ်မုံဆိုလုံမလွင့်ရအောင်ပိုးမွှားသားသမင်စတဲ့ဒိဋ္ဌိဆံနေမစားမတော့ရအောင်စောင့်ရှောက်ရတယ်သမင်များအစားအလွန်ကြိုက်တဲ့လုံညုံမလုံညုံမမလားလို့လဲတကြောင်ကြကြတဆိုးရရင်ဖြစ်နေရတယ်အဲ့ဒါလို့စသည်ဖြင့်တနေ့တာရသမျှနဲ့မတင်းနေမရောရဲတော့ဒုက္ခတွေထပ်ဆင်ပွားလို့ဆင်းရဲတွေများရပါတယ်ဒါကြောင့်တောထွက်ပြီးယသိမှပြုလာရင်တော့ဒီလိုအသေးဖွဲလေးကစပြီးရောင်ရဲတင်းနေမှုလိုပါတယ်ဒါပေမဲ့ဒီဝိရိယယတိဟာယတိအဖြစ်နဲ့မဟုတ်ပဲဝိရိယရမင်းအဖြစ်နဲ့သာဆိုရင်တော့သူ့တင့်တယ်ရောင်ရဲမှုကတမျိုးဖြစ်ရပါလိမ့်မယ်။မိမိတိုင်းပြည်နဲ့သာတင့်တယ်ရမယ်။သူကတိုင်းပြည်ကိုလူချင်းမျက်စိမရှိရဘူး။တင့်လျော်လျောက်ပတ်တဲ့နေမှုစားမှုစီစဉ်ခံစားမှုနဲ့သာတင့်တယ်ရောင်ရဲရမယ်။လုံလုံခဲခဲမဖြစ်စေရဘူး။ဒီလိုဖြစ်ရပါလိမ့်မယ်။ဒီလိုမင်းအဖြစ်နဲ့ကြတော့ခုနပြောခဲ့တဲ့စားလို့စားဝယ်တောက်ဖွင့်မျိုးကစပြီးမမဆိုမယုံမဖိတ်မပြင်းမစည်းရအောင်ကိုယ်တိုင်နဲ့တို့တို့တိတ်တိတ်တိတ်တိတ်စီစီလောရလိမ့်မယ်။တိုင်းသားကြီးသူလူများကိုလည်းပဲတို့တိတ်တိတ်စီတိတ်တိတ်ချိုးကြံတာအောင်ညွှန်ကြပေးရပေးလိမ့်မယ်။အမိတ်အနာထားတဲ့ရင်လည်းထားရပေးလိမ့်မယ်။ဒါကြောင့်တင့်တယ်ရောင်ရဲမှုဟာနေရာဒေသအချိန်ကာလအခြေအနေနဲ့လိုက်လျောတဲ့တင့်တယ်ရောင်ရဲမှုဖြစ်ဖို့လိုတယ်လို့ပြောခဲ့တာပါပဲ။အဲဒီလိုတင့်တယ်ရောင်ရဲမှုမျိုးလက်ခံထားရင်လူတိုင်းဟာကိုယ့်အခြေအနေလိုက်ထိုက်တဲ့ချမ်းသာမှုကိုရကြတာပါပဲ။ဒုတိယချမ်းသာဆိုနေထိုင်နေကတော့အဟောင်းကိုလည်းမပြန်နဲ့အသည့်ကိုလည်းမကြံနဲ့ဖြစ်စေပစ္စုပ္ပန်မှာတင့်တယ်ရောအောင်စိတ်ကိုထားဆိုတဲ့နည်းပါပဲ။တို့ပြောရရင်တော့ပစ္စုပ္ပန်ကြကြနေရင်ချမ်းသာတယ်လို့ဆိုလိုပါတယ်။လူတိုင်းဟာအတိတ်ဘဝခကြီးကိုလည်းရှောက်ခဲ့ကြရပြီ။အနာဂတ်ဘဝခကြီးကိုလည်းရှောက်ကြရဦးမယ်။အခုလောလောဆယ်ပစ္စုပန်ဘဝခီးကိုလည်းပဲရှောင်နေကြသေးပဲလူအများစုရဲ့အတိတ်ဘဝခီးဟာဆူးညံခလုတ်ကသိန်းတွေများလို့မตายရမဖြောင်မြူးသလိုအနာဂတ်ဘဝခီးကိုလည်းပဲตายရဖြောင်မြူးလိမ့်မယ်လို့မမြတ်မှန်းနိုင်ကြပါဘူးဒါကြောင့်အတိတ်ဘဝခီးအကြောင်းတွေကိုပြန်ပြောင်းစဉ်းစားဆင်ခြင်နေနည်းစိတ်ချမ်းသာဖို့လေစိတ်ဆင်းရဲဖို့ကပုံများတတ်ပါတယ်ပြီးတော့အနာဂတ်ဘဝခီးကိုကြံတွေးမျှော်ခေါ်မိကြရင်လဲအကောင်းဆုံးကိုတွေ့ကြရတော့မှာပဲလို့မျောလင့်ထားနိုင်တောင်မှပဲမျောလင့်ထားတဲ့အတိုင်းဖြစ်မှဖြစ်ပါမလားဆိုတဲ့တန်မြတ်စိတ်ကြောက်ညာစိတ်စိုးရင်စိတ်တွေကဖြစ်ပြီးနှိမ့်ဆက်တတ်ပါသေးတယ် မလေးရမေးရတဲ့အနာကဆိုးတဲ့အနာကကိုမျိုးနေရတယ်ဆိုရင်တော့စိတ်ဆင်းရဲလိုက်မှာပြောစရာမလိုတော့ပါဘူး။ဒါဖြင့်ဒီနေ့လောလောဆယ်ရှောင်နေရတဲ့ပစ္စုပန်ဘဝခရီးကတော့တာယာဖြောင်ပြူးတလားလို့မေးစရာရှိပါတယ်။ဒါနဲ့လောကတဘာဝအရာလူများစုအတွက်မတရားမဖြောင်ပြူးတာကပဲများပါတယ်။မတရားမဖြောင်ပြူးတော့လည်းပဲယခုလောလောဆယ်လင်ငင်းဘဝလင်ငင်းကိစ္စကိုရင်မဆိုင်မဲရှောင်နေနေလို့မရပါဘူး။ ဒါကြောင့်ဉာဏ်ဝိရိယဇောတ္တိကိုအရင်ခံပြီးအကောင်းဆုံးဖြစ်အောင်ပြောပြပါပါရင်ဆိုင်တတ်ရပါတယ်။အဲ့ဒီလိုရင်ဆိုင်ရင်လက်ငင်းအခြေအနေဟာဘလောက်ပဲဆိုဆိုအဲ့ဒီအဆိုးတွေကအကောင်းကိုမြင်အောင်ကြည့်ပြီးအစဉ်တည်းအောင်အသိဉာဏ်နှလုံးသွင်းရပါတယ်။ဒါကိုယောနိသောမနတိကာရလို့ခေါ်ပါတယ်။ဒီလိုဆိုရင်ချမ်းသာသလောက်ချမ်းသာပါတယ်။ဘုန်းကြီးငယ်စဉ်ရှင်းနေသားလောက်ကရေခတ်ကျင်လုံးလ ဒီနေ့ကြီးနဲ့နေပါတယ်တနေ့တော့ရေဦးကိုရေထည့်ပြီးနှုတ်ခမ်းကဆွဲမလိုက်တာမှာရေဦးဟာအုံပွင့်သွားပါတယ်ရေဦးနှုတ်ခမ်းကအခွေလိုက်လက်ထဲမှာပါလာပါတယ်ဒီခါမှာအင်မတန်နှစ်သက်လာတဲ့ရေဦးကွဲသွားတာကိုနှမျိုးချင်းဝန်းနေချင်းစိတ်ဆင်းရဲချင်းမဖြစ်ပဲနဲ့ဦးကွဲတော့ကြည့်တော့ဒေါင်းရသေးတယ်လို့စိတ်ထဲမှာဖြစ်ပေါ်တဲ့အတိုင်းနှုတ်ကလည်းထုတ်ပြောမိပါတယ်ဒါဟာ လည်းနင်းပစ္စုပန်ဆက်ဆက်တွေ့နေရတဲ့အခြေအနေဆိုတွေကအကောင်းကိုရွေးကြည့်ပြီးအစဉ်ပြေအောင်အသိအဉာဏ်နှလုံးသွင်းမိတာပါပဲယောနိသောမနတိကာရလို့ဆိုရပါမယ်ဟောကာရုံကတော့ဒီတရားတော်တွေကိုနားမလည်သေးပါဘူးဘုရားရှင်တို့များဖျားရဲ့တရားတော်များကိုလေ့လာမိမှလောကတဘာဝကိုဆင်ញံသုံးတာမိမှပဲဟိုငယ်စဉ်ကဖြစ်ခဲ့တာဟာဒီတဘောကိုလို့သဘောပေါက်မိတာပါ တင်မီရဇတ်တုံမှာစကားမပြောတဲ့တင်မီမင်းသားကိုခမည်းတော်မင်းကြီးရဲ့အမိန့်တော်အရသူ့နန္ဒာယထာရင်းကမြို့ပြင်မှာတက်ပြီးမြေဖြုတ်ဖို့တွင်းတူနေပါတယ်ဒီချိန်မှာတင်မီမင်းသားကအခွင့်ကောင်းမယ်ဆိုပြီးယထာရင်းကိုသွားစကားပြောပြီးတော့ပြန်ထွက်လိုက်ပါတယ်သူကတော့တော်ရဲဝင်သွားပြီးရတေးကိုတရားကျင့်နေပါတယ်လေးရရှိတော့သူခမည်းတော်မြေတော်တွေသူ့ထံရောက်လာကြပါတယ်အမျိုးရောင်လျော်တည်တင်ကကြမ်းကြမ်းကြီးကိုဝတ် ตุ๊ซ่าเดะติติยะติโกจ้วยတော့မိင်းနေမိဖုရားဟာသူတို့သားစားတဲ့ဒီအစာကြမ်းကြီးတွေနဲ့လူပြောကြီးလဲလမ်းဆန်းကြီးကြက်တရေရှိလာတဲ့သူတို့သားရဲ့မျက်နှာကိုဖက်ဆက်ဆက်ဆက်ကြီးတော့ဘယ်လိုမှမဖက်မဟမိတာနဲ့အာအာလဲတဲ့အာအောလဲအာအောနေကြပါတယ်ဒါနဲ့မနေနိုင်ရလို့တားတော်ဟာတလောက်ကြမ်းနန်းတဲ့အစာစားတွေစနေရပါရဲ့နဲ့တားတော်ရဲ့မျက်နှာအစင်ဟာဘာကြောင့်ကြီးလင်းဝန်းပါနေရပါတယ်လို့မေ အတိတန်နာနုသောစာမိနဗဇဗာမနာကတံပစ္စုပန်နေနာယာပေမိဒေနဝနောပတိရတိအကျွန်ုပ်ဟာအတိတ်ဖြစ်ရမြတ်ကိုပြန်တွေးပြီးဆိုရင်ဘူးဆွေးမနေပါအနာကရေကိုလည်းမျှော်တွေးတောင်းတာမနေပါလင်ရင်ပစ္စုပန်အခြေအနေဖြင့်မျှတာအောင်နေပါတယ်ဒါကြောင့်ရုပ်အစင်းကြီးလင်ရင်ဖြစ်ပါတယ်လို့ဖြေပါတယ်တော်ရင်မြမဲအလဲ ပြည့်ရမှုတဲ့ငယ်ကလေးမှနေပြီးတတိတိရဲ့ဒီကုသာစားတော်နေရပါရဲ့နဲ့ရုပ်အစင်းညိုးရချောက်သွေးခြင်းမဖြစ်ဘဲကြည်လင်ဝင်းပါဆိုပြီးနေရခြင်းဟာလင်ငင်းတွေ့ကြုံနေရတဲ့အခြေအနေကိုအကောင်းတကကြည့်ပြီးတင့်တဲ့အောင်နှလုံးသွင်းတတ်တဲ့အတွက်စိတ်ချမ်းသာနေလိုပါပဲပြီးတော့ယတိကတိကအနာဂတပါဇ္ဇပါယအတိတတ္တာနုသောစနာအေဒေနဘာလာတုတ်တန်တိနလောဝဟရိတောလူတော်လူမိုက်တွေဟာလူကြီးကအတိတ်ရေးတွေကို ban ja ja ma ni da ja ba bu da jaung me tu ro yoe sin ni ha yai phyat tha de ju yoe lo nyu lo nyu yoe chao twe ni ja da ba be lo le tha sin mi pyo lai ba de de to so le a dai ga chue yin jet twe ko tin ngan sa yu chin ana ga ye a twe tin lyo de ju tin pye sin si ma mu pyo lo chin so da ga lo thai ta lo de shi ya ba lai me a dai ana ga ye lo bu swe taung na bi tai a le ne ma tha bo be lo ba de ma ni ga ne ne phyan de Digane Bobi Yegi Sura the Boba. Dine Lange Chenigo Simbi on abandon along the Nitan Bada in Chanavare. Ingle live now, Bishop Banjaja, Niva Sura Niva. Aku Gavare at Denny Yon Yazan Nitani Net. Bishop Banjaja Nitani Nilonha, Legend you in Yavare. Legend Abajala Akama အထူးဆင်ញံနှလုံးသွင်းမနေရတော့ပဲသူ့အလိုလျောက်အစင်းဒီအောင်နှလုံးသွင်းမိပြီးဖြစ်ဖြစ်သွားရပါတယ်ဒီတော့ချမ်းသာပါတယ်သို့တော်လည်းဒီနေ့လေဟာချမ်းသာစွာနေထိုင်နေမှာဒုက္ခဒုက္ခဆိုတဲ့ဆင်းရဲကိုသာတက်တရာရစေတဲ့ဆင်းမိလို့သဘောမျှတာဖြစ်ပါတယ်ဝိပရိနာမဒုက္ခပြောင်းလဲဖောက်ပြန်ဆင်းရဲနဲ့သင်္ခါရဒုက္ခဖြစ်ပြဆင်းရဲကိုမငြိမ့်စေနိုင်ပါဘူးမြတ်စွာဘုရားကတော့ဒီဆင်းရဲသုံးမျိုးလုံးကိုငြိမ့်စေတဲ့တတ္တရာနီးနေနီးထိုင်နေကိုလည်းပဲညွန်ကြားခဲ့ပါတယ်ဒီနေ့ကိုတော့မြစ်ဖြတ်စေလို့ခေါ်ရပါလိမ့်မယ်အဲ့ဒါကဘာလဲဆိုတော့ရုပ်ဖြစ်သည်မနာမ်ဖြစ်သည်မကိုအမြဲမပြတ်တတိနဲ့စောင့်ရှုတဲ့နီးပါပဲဒီလိုတတိနဲ့စောင့်ရှုရမှာအတိတ်ယုံနာနဲ့အနာဂတ်ယုံနာတွေကိုစောင့်မရှိရပါဘူးဘာကြောင့်လဲဆိုတော့အတိတ်ယုံနာတွေဟာချုပ်ပြတ်သွားကြပြီးမှမရှိကြတော့ပါဘူးအနာဂတ်ယုံနာတွေကလည်းမဖြစ်ပေါ်လာကြသေးလို့မရှိရသေးပါဘူးဒါကြောင့်သူတို့ကိုရှုလို့မရပါဘူးဒီတော့လောလောဆယ်ရှည်စေဖြစ်စေပစ္စုပန်ယုံနာကိုပဲရှုရပါတယ်။ဒါကြောင့်ဒီနေ့လဲပစ္စုပန်ညကြနေထိုင်နည်းတစ်မျိုးပါပဲ။ဒီနေထိုင်နည်းနဲ့နေထိုင်သူကိုမြတ်စွာဘုရားကဗတ္တိကရတ္တတနေ့တာချမ်းသာစွာနေထိုင်သူလို့မြင်ကြတော်မူခဲ့ပါတယ်။အဲ့ဒီစောင့်ရှုနေထိုင်တဲ့နည်းကိုမြတ်စွာဘုရားကမဇ္ဈိမနိကေဗတ္တိကရတ္တတုတ်မှာအတိတန်အနဝဂမေယနပတိကင်ခေအနာဂတံစသည်ဖြင့်ဟောတော်မူခဲ့ပါတယ်။သွားမှုလာမှုထိုင်မှုထားမှုပွေးမှုဆမ်းမှုစားမှုတောင်းမှုလှုပ်ရှားမှုစတဲ့ရုပ်တဘောတွေဖြစ်တိုင်းဖြစ်တိုင်းစိတ်ကူးစလားကြံစည်မှုလိုချင်တတ်မဲ့မှုစိတ်ဆိုးစိတ်ပျက်မှုစတဲ့စိတ်တဘောတွေဖြစ်တိုင်းဖြစ်တိုင်းဖြစ်စေဖြစ်ခိုင်မှာဖြစ်နေရှိနေတဲ့အတိုင်းတတိနဲ့အမြဲတစေစောင့်ရှုနေလို့ရှိရင်တနေ့တာလည်းမဟုတ်ပဲအမြဲတစေချမ်းသာစွာနေထိုင်သူဖြစ်နိုင်ပါတယ်ဒီနည်းနဲ့ချမ်းသာရနိုင်မှုကိုနည်းနည်းပြောပါဦးမယ်မိမိတို့တဏ္ဍမှာထင်ထင်ရှားရှားဖြစ်ပေါ်နေတဲ့ရုပ်တဘောစိတ်တဘောတွေကိုတတိနဲ့မရှိရင်အဲ့ဒီရုပ်အဲ့ဒီစိတ်တွေကိုတည်မြဲနေတဲ့အတ္တအသက်ဝိညာဉ်အနေနဲ့လဲဆွဲယူမိပါတယ်ပုဂ္ဂိုလ်တ attva ငါအနေနဲ့လဲဆွဲယူမိပါတယ်အဲ့ဒီလိုဆွဲလန်းယူမှမိတော့အဲ့ဒီပုဂ္ဂိုလ်တ attva ငါဆွဲကနေပြီးလူချင်းတတ်မဲ့နှစ်သက်တွဲတာတွေစိတ်ဆိုးစိတ်ပြန်မာနတက်တာတွေစတဲ့ကိလေသာတရားစိုးတွေဖြစ်ပွားလာပြီးဆင်းရဲတော့တာပါပဲအဲ့ဒီလိုအမှန်မဲ့မနေပဲရုပ်ဖြစ်တိုင်းနာမ်ဖြစ်တိုင်းပစ္စုပန်တဲ့တဲ့အရှိကိုအရှိအတိုင်းတတိနဲ့မပြတ်ရှုနေရင်တော့ဒီရုပ်တဲ့နာမ်တွေရဲ့ပင်ကိုယ်ရဲ့အတွင်းသားသဘာဝကလေးတွေကိုဉာဏ်နဲ့ရှင်းရှင်းကြီးတွေ့မြင်လာပါတယ်။ဒီတော့အာလုံဟာသဘောတရားတွေကြီးပဲပုဂ္ဂိုလ်တ attva ဆိုတာငါဆိုတာတည်မြဲနေတဲ့အတ္တဝိညာဉ်အတ္တဆိုတာတကယ်စင်စစ်တော့မရှိပါလားလို့သဘောပေါက်လာပါတယ်။ဖြစ်ပေါ်လာပြီးပျောက်ပျောက်သွားကြတာကြီးပဲဖြစ်ကြည့်ကြခြင်းနဲ့မကောင်းတဲ့ဟာတွေကြီးပဲအခိုင်အမာအာကိုးစရာအနှင်းသားဆိုလို့ဘာမှမရှိတဲ့ဟာတွေကြီးပဲလို့လဲအနိစ္စဒုက္ခအနတ္တသဘောမှန်တွေကိုအမှန်တိုင်းသိမြင်လာပါတယ်ဒီအသည့်မှာအမြင်မှန်တမာဒိဋ္ဌိဉာဏ်တွေကြောင့်ပဲလောဘဒေါသစတဲ့ကိလေသာတွေငြိမ့်နေတော့ချမ်းသာနေတာပါပဲဒါကြောင့်ဒီပစ္စုပန်ကြကြရှုပြီးနေနေထိုင်နေလို့ချမ်းသာစွာနေထိုင်နေလို့ခေါ်ရပါတယ်ဒီနည်းကိုတရားရိပ်တာမှသွားပြီးထိုင်းနေစဉ်ညာလျှောက်နေမှသာအသုံးပြရမယ်လို့မြတ်စွာဘုရားမဟောခဲ့ပါဘူးမိမိတို့အိမ်မှာနေ့စဉ်အိမ်မှုကိစ္စတွေဆောင်ရနေတဲ့အခါမှာယုံမှစာတင်ကြောင်းမှစသဖြင့်တက်ဆိုင်ရာလုပ်ငန်းကိစ္စတွေလုပ်နေစဉ်မှလည်းလောလောဆယ်ပြုမှုနေတဲ့အပြုမှုတွေကိုဖြစ်နိုင်တဲ့မြတ်အကြမ်းမင်းမြင်ဖြစ်ဖြစ်ပစ္စုပန်တဲ့တဲ့စောင့်ရှုလေ့ကျင့်ပွားများနေရင်တစ်ပြေးလေးထင်ရှားတဲ့ချမ်းသာချုပ်ကိုရလာမှမဟုတ်ချပါပဲဒီနည်းကိုဖြစ်နိုင်သမျှလိုက်နာကျင့်သုံးနေရင်အလုံးလုံးနေစေမှတခြားကိုစိတ်အယောင်နှဲပါပြီးအလုံးထဲမှာပဲများသောအားဖြင့်စိတ်တည်ငြိမ်နေလို့ချမ်းလဲချမ်းသာပါတယ်အလုံးလည်းပြင်းမှမသိမပင်မပန်းလည်းပြီးသွားတတ်ပါတယ်အ ਨੇ ဆုံးလမ်းသွားတဲ့အခါမှာခြေထောက်လှုပ်ရှားမှုကိုရှုသွားရင်တောင်မှစိတ်တည်ငြိမ်ချမ်းသာစွာနဲ့လိုရာအရာကိုတက်တက်တားနဲ့ရောက်သွားတတ်ပါတယ်ဒီနည်းကိုအပြည့်အဝလိုက်နာကျင့်သုံးနေရင်အနုပါတိဒေသနိဗ္ဗာန်ခေါ်တဲ့အကျွဲ့မဲ့ချမ်းသာအထိရရှိနိုင်ပါတယ်။ဒီနည်းနဲ့ပတ်သက်လို့ပြောစရာတွေခဏခဏကြံပါသေးတယ်။သို့တော်လည်းအချိန်မရလို့နောင်အခွင့်သာတဲ့အခါကျမှပဲဆက်ပြီးပြောရပါတော့မယ်။ဒီတော့အခုပြောခဲ့တဲ့ဗုဒ္ဓနိညာချမ်းသာစွာနေထိုင်နည်းသုံးနည်းကိုလိုက်နာကျင့်သုံးနိုင်ကြလို့အမြဲတစေဆင်းရဲလွတ်ကင်းချမ်းသာခြင်းနဲ့ပြည့်စုံကြပါစေ။တတဝမှန်၍တရားတွေ့ချမ်းမြေ့တာယာရှိပါစေ။